88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွယ်ကိုမင်းစရာနဲ့ကိုပြုံးချိုတို့၅ဦးကိုမြန်မာစစ်အာဏာပိုင်တွေကစက်တင်ဘာလကုန်ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်ပြီးဂျပန်နိုင်ငံအနေနဲ့များစွာဝန်းနေပြီးကြောင်းဒီចောင်းသားကောင်းဆောင်တွေကိုချက်ချင်းပြန်လှုပ်ပေးဖို့ကိုလည်းရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကတဆင့်တောင်းဆိုသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က RFA ကိုဒီကနေ့မှာထုတ်ပေါ်ပြောဆိုလိုက်ပါတယ်။ចောင်းသားကောင်းဆောင်တွေနဲ့ပတ်သက်ပြီးဂျပန်အစိုးရအနေနဲ့အခုလိုတောင်းဆိုမှုတွေလှုပ်သွားမယ်ဆိုတဲ့ကိစ္စဟာဂျပန်နိုင်ငံမှာရှိကြတဲ့မြမဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့အစည်းတွေစုပေါင်းပြီးပြီးခဲ့တဲ့တောက်ကြာနေတုန်းကဂျပန်နိုင်ငံသား၏ဝန်ကြီးဌာနကိုတွားရောက်ဆွေးနွေးပြောဆိုခဲ့ပြီးဖြစ်လာခဲ့တာပါ။ဂျပန်နိုင်ငံရောက်မြမဒီမိုကရေစီလှုပ်ရှားနေကြတဲ့အဖွဲ့တွေအနေနဲ့ဂျပန်နိုင်ငံသား၏ဝန်ကြီးဌာနကိုဘယ်လိုတိုက်တွန်းပြောဆိုခဲ့တာပါလဲလို့မေးကြည့်ရမှာတော့ဂျပန်နိုင်ငံသား၏ဝန်ကြီးဌာနကိုတွားရောက်ခဲ့သူတွေထဲမှာပါဝင်ခဲ့တဲ့ NLD လွတ်မြောက်နိုင်ပြီဂျပန်ဌာနခွဲမှဦးလင်းအောင်ကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့အဓိကထားပြီးပြောဆိုခဲ့တာကတော့ UN Security Council မှာဗမာရဲ့အာဂျင်နယ်ကိုတရားဝင်ဆွေးနွေးခွင့်ကိုဂျပန်နိုင်ငံကနေပြီးတော့ထောက်ခံတွေ့တာကိုကျွန်တော်တို့ဂျပန်ရောက်နေမြန်မာဒီမိုကရေစီလှုပ်ရှားသူတွေတွားရောက်ပြီးတော့ကျေးဇူးတင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပထမပြောဆိုရတယ်။နောက်တစ်ချက်ကဒီခုလက်ရှိဗမာပြည်မှာကံလဲပြီးတော့ဖမ်းဆီးထိန်းသိမ်းနေတဲ့တောင်းသားကောင်းဆောင်တွေကိစ္စကိုကျွန်တော်တို့ပြောဆိုတယ်။ဒီထဲမှာလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ဦးတင်ဦးနဲ့ဦးခွန်ထွန်းဦးပါဝင်အကျဉ်းသားထောင်ချုပ်ကိုမလွတ်ပေးတဲ့ဖြစ်ကိုတောင်းသားကောင်းဆောင်တွေရခုလိုဆက်လက်ဖမ်းဆီးခြင်းဟာစစ်ဆိုရရဲ့လူခွင့်ရေးတွေကိုချိုးဖောက်နေတဲ့အတွက်ဒီလိုချိုးဖောက်မှုတွေကိုရပ်တန့်သွားဖို့တဲ့ဂျပန်ဆွေးရအနေနဲ့တန်နိုင်သောဖိအားပေးဖို့တို့ကျွန်တော်တို့ဒီညမှာတောင်းဆိုမြင့်တက်ရက်ခံတာ
တကယ်တော့ဂျပန်နိုင်ငံဟာအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေလိုမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးရေးဆိုတဲ့မူကိုမကျင့်သုံးဘဲအနိကစကားပြောစုဖြောင်းပြတိုက်တွန်းလိုတဲ့မူကိုသာအခုချိန်ထိကင်ဆယ်ထားဆဲပဲဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနက RFA ကိုပြောဆိုပါတယ်။ဒါကြောင့်လဲမြန်မာစီအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့ဂျပန်အစိုးရဘက်ကနှစ်ပေါင်းများစွာအကြိမ်ကြိမ်တိုက်တွန်းခဲ့ပေမဲ့အများလက်ခံနိုင်မဲ့ပြုပြင်ပြောင်းလဲရေးတွေဖြစ်မလာတာကိုတော့ဂျပန်တို့ဘက်ကစိတ်ပြည့်ခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံလိုနျူကလ িয়ার လက်နက်နဲ့ဒေသတွင်းနိုင်ငံတွေကိုချိန်ချောက်တဲ့အခြေအနေမျိုးမရှိသေးဘူးလို့ဂျပန်နိုင်ငံအနေနဲ့ယုံကြည်ထားပေမဲ့စီဝါရေးကြဆင်းလာနေတဲ့မြန်မာနိုင်ငံမှာ HIV AIDS နဲ့ TB အဆုတ်နာရောဂါပြန့်ပွားမှုတိုးလာတာတွေနေဆက်ဒေသတွေမှာမပြီးဆုံးသေးတဲ့ပြည်တွင်းစစ်တမ်းကြောင့်အိုးအိမ်တွေဆုံးပြီးနေဆက်ဖြတ်ကျော်တွေ့ပြီးနေရတဲ့တိုင်းရင်းသားပြဿနာတွေပြည်တွင်းမှာလူအခွင့်အရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေပြင်းထန်တာကြောင့်နိုင်ငံတကာကိုထွက်ပြေးခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေတနေ့တကြားများပြားလာနေတဲ့ကိစ္စစားရဲစားရဲအချက်တွေဟာမြန်မာပြဿနာကိုလုံခြုံရေးကောင်စီမှတရားဝင်ဆွေးနွေးဖို့ဂျပန်နိုင်ငံကထောက်ခံဖြစ်လာအောင်စည်းစော်ခဲ့တဲ့အချက်တွေပဲဖြစ်ကြောင်းဂျပန်နိုင်ငံအားဝန်ကြီးဌာနကရှင်းပြခဲ့ပါတယ်။အခုလိုတင်သာမြင်သာတဲ့အချက်တွေအပြင်လူသိရှင်ကြားထုတ်ဖော်ပြောဖို့ခက်နေတဲ့အခြားအကြောင်းချက်တွေကလည်းမြမအရေးလုံခြုံရေးကောင်စီမှဆွေးနွေးပြဖို့ဂျပန်နိုင်ငံကထောက်ခံလာအောင်စည်းစော်ခဲ့တာတွေရှိကြောင်းလည်းသိရပါတယ်။အခုလိုလုံခြုံရေးကောင်စီမှမြမကိစ္စတရားဝင်ဆွေးနွေးနိုင်အောင်ထောက်ခံမှုပေးခဲ့တဲ့ဂျပန်အစိုးရကတော့မြမစစ်အစိုးရပိုင်သတင်းစာတွေမှာပြီးခဲ့တဲ့လကုန်ပိုင်းတုန်းကတုတ်ပြန်ဝေဖန်ရေးသားတာတွေတွေ့ရပါတယ်။ဒုတိယကမ္ဘာစစ်တုန်းကဂျပန်ရဲ့ကျူးကျော်သိမ်းပိုက်မှုကိုမြန်မာပြည်သူတွေစိတ်ရင်းကောင်းတဲ့သဘောထားကြီးကြီးခွင်းလွှတ်ခဲ့ပေမဲ့ဂျပန်နိုင်ငံဟာဒီအချက်ကိုမတိကျိုးကျွံပြုပြီးအမေရိကန်နိုင်ငံရဲ့အလိုကျဘက်လိုက်ထောက်ခံခဲ့တယ်လို့ရေးသားထားတာပါ။ဒီအချက်နဲ့ပတ်သက်လို့အဲ့ဒီအချိန်တုန်းကမြန်မာပြည်တွင်းမှာဂျပန်စစ်သားတွေရဲ့ဆိုးရွားတဲ့လုပ်ရက်တွေရှိခဲ့တာကိုတော့မငြင်းလို့ပေမဲ့မြန်မာကိစ္စလုံခြုံရေးကောင်စီတင်ဖို့အခုလိုထောက်ခံရတာဟာဂျပန်နိုင်ငံရဲ့လွတ်လပ်တဲ့ဆုံးဖြတ်ချက်ပဲဖြစ်ကြောင်းအခြားနိုင်ငံရဲ့အကြံဉာဏ်ကိုယူပြီးမှဆုံးဖြတ်ခဲ့တာမျိုးမဟုတ်ကြောင်းဂျပန်နိုင်ငံသားဦးဝန်ကြီးဌာနကငြင်းဆိုဖြေကြားခဲ့ပါတယ်ခင်ဗျာ။